ကျောင်းစီကခန့်ထားတဲ့နိုင်ငံသားရေးဝန်ကြီးရဲ့ဖိတ်ကြားချက်အရာစစ်ကောင်စီကခန့်ထားတဲ့နိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်တရုတ်နိုင်ငံမှာရောက်ရှိနေပါတယ်။နိုင်ငံနယ်စပ်တည်ငြိမ်ရေးနဲ့နယ်စပ်ကုန်သွယ်စီးပွားရေးကိစ္စရပ်တွေကြားတရုတ်ဆိုရနဲ့ဆွေးနွေးပြကြမယ်လို့စစ်ကောင်စီပြောခဲ့ရတာဗီအိုအေမြန်မာပိုင်းကိုပြောပါတယ်။မြန်မာနိုင်ငံမှာဆရာနာတင်ပြီးတဲ့နောက်ပိုင် ကိုကျော်ကျော်သိန်းပြောပြပေးပါရှင်
။တရုတ်နိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံတိုင်းဝန်ကြီးဝန်ကြီးရဲ့ဖိတ်ကြားချက်အရဦးနှောက်မောင်ရင်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့တရုတ်နိုင်ငံကိုဒီနေ့တွားရောက်ပါတယ်။မြန်မာကိုယ်စားလှယ်ဖွဲ့အနေနဲ့တရုတ်အစိုးရနဲ့နေဆက်တည်ငြိမ်ရေးနေဆက်ကုန်သွယ်စည်းဝေးရေးကိစ္စရပ်တွေဆွေးနွေးပြကြမယ်လို့မျှော်လင့်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက COE ကိုပြောပါတယ
်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံပေါ့နော်ကုန်သွယ်ရေးမှာဆိုလဲမြန်မာနိုင်ငံနဲ့တရုတ်နိုင်ငံရဲ့ကုန်သွယ်မှုကနေဆက်ကုန်သွယ်မှုကဒါအမြင့်မားဆုံးအခြေအနေဖြစ်တယ်ပမာဏအကြီးမားဆုံးဖြစ်တယ်အဲဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖြစ်ပေါ်နေတဲ့နိုင်ငံရေးဒီပါရေးလုံခြုံရေးကိစ္စနဲ့ပတ်သက်ပြီးအခြေအပြန်ပြဆွေးနွေးနိုင်တယ်လို့ပြောလင့်ပါတယ
်မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးမတည်ငြိမ်မှုဖြစ်နေတာကြောင့်နေဆက်ဒီသာတည်ငြိမ်ရေးအကြံရှိတဲ့တရုတ်နိုင်ငံနေနဲ့အလေးပေးဆောင်ရွက်နေတဲ့ဖြစ်စဉ်ရှိခဲ့ပြီးနိုင်ငံပူးပေါင်းလို့ဆောင်နိုင်ဖို့မျှော်လင့်ကြောင်းလည်းဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ
်တရုတ်နဲ့မြန်မာနဲ့ကြားထဲမှာကကျွန်တော်တို့အလေးပေးတည်ငြိမ်ရေးအကြံရေးကိုအဓိကပူးပေါင်းပြီးဆောင်ရွက်လျက်ရှိတယ်အဲဒါအပြင်တရုတ်နိုင်ငံအနေနဲ့လည်းမြန်မာနိုင်ငံအပေါ်မှာကျွန်တော်တို့အရေးကြီးတဲ့နိုင်ငံတစ်ခုဖြစ်ဒီလိုလို့မလို့လည်းကျွန်တော်တို့အမြင့်ရေးလုပ်ငန်းစဉ်တွေမှာထက်တဲ့ပုံမှန်ပါဝင်ပူးပေးလျော်ရှိတယ်ဒီညနေနဲ့ပတ်သက်လာလို့ရှိရင်အထူးကိုယ်စားလှယ်တယောက်ခံထားပြီးတဲ့ဆောင်ရွက်နေတာရှိတယ်။ဆက်လက်ပြီးလည်းကျွန်တော်တို့ပြည်နေအကြမ်းမှုရှိသေးရေးပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ
်။အင်ဒိုနီးရှား၊ထိုင်းနဲ့ဖိလစ်ပိုင်နိုင်ငံသားရဲ့ဝန်ကြီးတွေကိုဒီနိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကတီးခြားကြည့်ဖိတ်ကြားထားတယ်လို့လည်းဒီနိုင်ငံသားဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံထဲမှာဒိုင်းနာလနဲ့ကိုင်းအဖွဲ့တွေ၊ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြောင့်ညီရအနှံ့တိုက်ပွဲတွေဖြစ်နေချိန်ဒေသတွင်ပြည်နယ်လုံခြုံရေးအတွဲလို့ဆိုပြီးဒီနိုင်ငံသားရဲ့ဝန်ကြီးကဒေသတွင်းနိုင်ငံသားဝန်ကြီးတွေကိုဖိတ်ခေါ်ဆွေးနွေးနေတာဖြစ်ပါတယ်။ဒီဥမမာနေဆက်အရေးဒီလာသုံးသပ်သူဒေါက်တာလှကျော်စောကလည်းမြန်မာပြည်တွင်းတည်ငြိမ်ရေးတွေတရုတ်ကအထေရှားဖို့ကြိုးစားပုံရတယ်လို့ပြောပါတယ်
။ဒီမှာရှိတာကတော့မဝါဒီမှာလည်းအကြီးကတော့တော်တော်မတူညီဖြစ်နေတော့နိုင်ငံရေးရတဲ့ကုန်တရားပြည်အောင်တချို့ဆွေးနွေးတာလည်းရှိတယ်။မြန်မာပြည်ကတော်တော်အခြေအနေဖိုးနေတာပေါ့နော်။တော်တော်လည်းတည်နေတာ။အဲ့ဒါကြောင့်မို့များခေါ်ပြီးဆွေးနွေးလမ်းပြီးအေဆန်ကကွာလာလေတိတ်ပြီးအဆင်မပြေဘူးလေနော်အဲအဲ့ဒါကြောင့်တရုတ်ကဘုံပမာပြီမှာနိုင်ငံရေးရတဲ့တကင်းပြားပြည်မျိုးပြည်ကြီးမှုတို့တော့အရင်ဟာတည်းကအရင်ပြီးတော့ပြောဖို့စိုးရိမ်နေတာပေါ့အဲ့ဒီကိစ္စလေးပါမယ်တင်ရ
အခုလိုပြည်ငြိမ်လုံလုံရေးကိစ္စတွေအပြင်တရုတ်နိုင်ငံဟာမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုနဲ့အရေးကြီးတဲ့စီမံကိန်းတွေလုပ်ဖို့အစိုးရနဲ့သဘောတူထားတာပဲရှိပါလေမြန်မာနိုင်ငံနဲ့ဇက်ဒီသားတွေမှာစီကောင်စီတက်တဲ့ဒိုင်းနာလနဲ့ကန်အဖွဲ့တချို့ကြောင့်စီယူပြည်ပခဖြစ်နေတာဒေသတွင်းမတည်ငြိမ်တာကြောင့်နေဆက်ကုန်တွေအပါအဝင်စီမံကိန်းလုပ်ငန်းဆောင်တာလုပ်ဖို့ခက်ခဲနေတာပါဒီလိုဆိုရအနေနဲ့ရက်တက်နေတဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေပြန်လည်ပတ်နိုင်ဖို့စီကောင်စီနဲ့ဆွေးနွေးသွားမယ်လို့ယူဆကြောင်းဒေါက်တာကကျော်စောကတုံ့တက်ပါတယ
်ဒီနိုင်ငံမျိုးတည်နိုင်ငံအကျိုးစီးပွားပေါ်ကလုံခြုံနေပြီပမာတိမှာအခုရင်းနှီးမြှုပ်နှံမှုအများအဆုံးကလောလောဆယ်ပဲတည်နေဖြစ်တာပါနော်အဘိတူကေတူအတူရဲ့ကလကပုံမှန်အောင်မြင်ရတူရလည်းတော်တော်အကြီးကြီးတော့ပမာတိကဒီသူ့ရဲ့ရင်းနှီးမြှုပ်နှံမှုကြောင့်အကုန်လုံးရပ်ဆိုင်တာဖြစ်နေတယ်။အဲ့ဒါကိုကြားလို့လည်းအခုတော့ပမာတိကနေမှဖြစ်မှာပေါ့။အဲ့ဒါကြောင့်မို့ပမာတိမှာနိုင်ငံကြီးရသခင်တရားပြီးနေအောင်နိုင်ငံကြီးရအဖြစ်ရှာတန်းလုံးပမာလေးမျိုးတခြားမျိုးဖြစ်ချင်တာကိုကြောင့်ကျူးကြားလို့ခဏလေးကြည့်ရတာ။
မြန်မာနိုင်ငံမှာတရုတ်နိုင်ငံကအကောင့်ထည့်ဖို့မဲ့အခြေခံစောင့်အောင်စီမံကိန်းဒေါ်လာဘီလီယံနဲ့ချေရှိနေပြီးအဲ့ဒီစီမံကိန်းတွေဘေးရန်ကင်းခြင်းအကောင့်ထည့်ဖို့နိုင်ဖို့တရုတ်အစိုးရကလှူလာနေပါတယ်။2020ပြည်နှစ်တရုတ်သမ္မတရှီဂျင်းပင်ရဲ့မြန်မာနိုင်ငံရှီစဉ်တွင်ကျောက်ဖြူထူစီပွားရေးဆိုမြန်မာနိုင်ငံစီပွားရေးဆိုရန်ကုန်မြို့တွင်နဲ့ရှမ်းနဲ့ကချင်ပြည်နယ်မှာနေဆက်စီပွားရေးပူးပေါင်းဆောင်မှုဆောင်တွေအပါအဝင်တရုတ်မှာစီပွားရေးစင်တဲ့ CNBC စီမံကိန်းတွေကိုအချိန်မြင့်ဖို့တရုတ်အစိုးရနဲ့ NLD အစိုးရတို့ကြောင့်သဘောတူခဲ့ကြပါတယ်။ဒီတော့အနာဂတ်ပြည်တော်ပိုင်းအဲ့ဒီစီမံကိန်းတွေအားလုံးပြတ်တက်နေပါတယ်ခင်ဗျာ။